တမရော်ကာဝေးဦးစီးချုပ်နဲ့သတင်းမီဒီယာကောင်စီတက်တို့ဒီနေ့တွေ့ဆုံရမှာသတင်းသမားတွေသတင်းရယူခွင့်နဲ့ပတ်သက်တာပြည်ပခန့်နယ်မြေတွေမှာသတင်းရယူရဲခါသတင်းသမားတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနေနဲ့အကာအကွယ်ပေးဖို့ကိစ္စတွေကိုတိုက်တွန်းခဲ့တယ်လို့သိရပါတယ်
ကြာပြင်းတမရော်နဲ့ဆိုင်တဲ့သတင်းတွေရယူရဲခါပြည်ထနာတဆုံတရားဖြစ်ပွားခဲ့ရင်သတင်းမီဒီယာကောင်စီကတဆင့်ဖြည့်ရှင်းဆောင်ရွက်ဖို့တိုက်တွန်းခဲ့ပြီးဒီတွေ့ဆုံမှုကတဆင့်သတင်းမီဒီယာနဲ့တမရော်အကြားအပြုသဘောဆောင်တဲ့ဆက်ဆံရေးကိုဆက်ထိန်းထားနိုင်တဲ့အခြေအနေတည်းရဲ့လို့ထင်မြင်မိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကခုလိုပြောပါတယ်။
ဒီနေ့ကတကယ်တမ်းကျတော့ဟိုအာဂျန်နာနဲ့စီဝေးဆိုတဲ့ကောင်းတဲ့နဲ့ဒေါက်တာတော့မဟုတ်ပါဘူးဒီနေ့ကတော့နားလဲတာတော့ဂရီးပြည်သူတွေဆောင်တဲ့ပို့နေတဲ့ဒေသနာလို့နားလဲတယ်သူတို့ဟိုဒီဘက်ကတော့အဲ့ဒီရင်းတွေးဆောင်တဲ့ခိုင်မှာတော့ဒီဘက်ကလည်းမားတွေတက်ကလိုလာတဲ့အဲ့ဒီတကြီးရဲ့ဝင်းတို့ကာကွယ်ပေးကြလို့အဲ့ဒီဟာကြီးပြင်ပြခဲ့တော့နော်သူတို့ပြောရင်တော့အများကြီးရက်လက
ိုလှုပ်တဲ့မှုရအောင်လှုပ်ဆောင်မယ်ဆိုရင်အောင်မြင်ရတော့ဒီသဘောဆောင်တယ်လို့ထင်တယ်
တမ်မတော်ကာဝေးရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တမ်မတော်နဲ့ပတ်သက်တဲ့သတင်းချက်လက်တွေမြေပြင်မှာရရှိနိုင်မှုအတွက်သက်ဆိုင်ရာနယ်မြေတွေကနယ်လုံးဝင်ကြီးတွေကိုဖြည့်ပေးနိုင်မှုပြောကြားပေးမယ်လို့ပြောဆိုခဲ့ပြီးတမ်မတော်နဲ့သတင်းမီဒီယာတွေပါဝင်တဲ့အလို့ယုံဆွေးနွေးပွဲကိုလည်းစီစဉ်ပေးသွားမယ်လို့ပြောဆိုခဲ့ကြောင်းဦးမြင့်ကျော်ကဆိုပါတယ်ဒီနေ့တွေ့ဆုံပွဲမှာမြန်မာသတင်းသမားများကာဝေးရေးကော်မတီကလည်းရိုက်တာသတင်းတောက်2ယောက်ထောင်ချောက်ဆင်ဖမ်းဆီးခံရတဲ့အပေါ်ပြည်ရေးရေးဝန်ကြီးဌာနကိုအရေးယူပေးဖို့တမ်မတော်ကာဝေးရေးဦးစီးချုပ်ကိုတိုက်တွန်းပြောဆိုခဲ့ပြီးရိုက်တာသတင်းတောက်2ယောက်ရဲ့ဇနီးနှစ်ယောက်ရေးထားတဲ့စာနဲ့ဒူရဲမှုမိုးရနိုင်ဇနီးရဲ့စာကိုလည်းတက်မတော်ကာဝေးဦးစီးချုပ်လက်ထက်ထည့်ပေးခဲ့နိုင်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်ကိုတာလွန်ဆောင်ထက်ကအခုလိုပြောပါတယ
်ကျွန်တော်တို့ကတင်ပြတာကတော့ရိုက်တာသတင်းတော်နှစ်ဦးရဲ့ဒူရဲမှုမိုးရနိုင်ကိစ္စပေါ့နော်အပြစ်မရှိပဲနဲ့သူတို့ကထောက်ချောက်ဆင်ပြီးတော့ဖမ်းခံနေရတယ်ဆိုတဲ့ကိစ္စပြောခဲ့တယ်အဓိကတော့သူတို့ဘာမှကျူးလွန်ထားတာမရှိဘူးပေါ့နော်တစ်ဖက်ကလုံခြုံရေးအဖွဲ့ကြီးဖြစ်တဲ့ရဲတပ်ဖွဲ့ကနေပြီးတော့ထောက်ချောက်ဆင်ပြီးတော့ဖမ်းတဲ့ကိစ္စဖြစ်နေတဲ့ခါကျတော့လက်နက်ကိုင်ဖွဲ့စည်းအားလုံးရဲ့ကြီးခဲ့တာတက်မတော်ကာဝေးဦးစီးချုပ်ဖြစ်တဲ့အတွက်ကြောင့်မလို့ဒီလိုရဲတပ်ဖွဲ့ကနေထောက်ချောက်ဆင်ဖမ်းတဲ့ကိစ္စဟာမဖြစ်သေးဘူးကောနော်ဒီတက်မတော်ရဲ့တပိုးကြီးကိုလည်းထိခိုက်စေတယ်အဲ့ဒါကြောင့်မလို့ဒီကိစ္စကိုစုံစမ်းစစ်ဆေးအရေးယူပေးပါဆိုပြီးကျွန်တော်တို့စာ300,000လည်းပေးခဲ့တယ်ဒါဒီကိစ္စဟာဒီသတင်းသမားတွေကမကျင်တတ်ဘူးဒီလိုမျိုးကိစ္စမျိုးရှိတယ်ဆိုတဲ့ဟာကိုပြောလိုက်နိုင်တယ်ပေါ့နော်ဒါကတော့ကျွန်တော်တို့အတွက်အပြတ်ပဲပေါ့
သတင်းမီဒီယာကောင်စီဝင်အစ်ကိုပြီးခဲ့တဲ့အောက်တိုဘာ28ရက်နေ့ကအဖွဲ့ဝင်24ဦးနဲ့ဖွဲ့စည်းခဲ့ပြီးပြီးခဲ့တဲ့နိုဝင်ဘာ23ရက်နေ့ကနေပြည်တော်မှာရှိတဲ့သမရအိမ်တော်မှာကျန်းသစ်စာချိန်ဆိုခဲ့ပါဗျ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်အစ်ဟာနိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့နဲ့လည်းတွေ့ဆုံခဲ့ပြီးတဲ့နောက်ဒီနေ့မှာတက်မတော်ကာဝေးဦးစီးချုပ်နဲ့တွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရှင်။